Singapore အခြေစိုက်နိုင်ငံတကာတပ်တော်တစ်ခုကမြန်မာရိုဟင်ဂျာပြည်ပခါကိုတုံးပြီးနိုင်ငံတကာအစ္စလမ်အစွန်းရောက်တွေကဂျီဟတ်စစ်စင်ရေးပြင်ဆင်နေကြတယ်လို့လေ့လာတွေ့ရှိလိုက်ပါတယ်နိုင်ငံနည်းပညာတက္ကသိုလ်ရဲ့ RSIS ခေါ် Rajaratnam နိုင်ငံတကာလေးလာရေးဌာနရဲ့အော်တိုဘာလ18ရက်နေ့ထုတ်စာဆောင်မှာနိုင်ငံတကာသုတေသီတွေကအခုလိုထောက်ပြလိုက်တာပါဒီကြောင့်ကိုမြန်မာနိုင်ငံမှာလုံခြုံရေးကိစ္စရပ်တွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာမင်းစောဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ဒေါက်တာမင်းစောဦးခင်ဗျာကျွန်တော်တို့ဒီမကြာခင်ကရခိုင်ပြည်နယ်ဟိုမောင်းတော်မြို့မှာပေါ့နော်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအပြီးမှာပေါ့နော်ဒီနိုင်ငံတကာကအစ္စလာမစ်အကြမ်းဖက်စစ်သွေးကြွတွေပါဝင်ပတ်သက်နေတယ်ဆိုပြီးတော့မကြာသေးခင်က RSIS လို့ခေါ်တဲ့ဒီစာဆောင်တစ်ခုမှပါလာတာပေါ့နော်အဲ့လိုပါလာတဲ့အထက်မှာအဓိကသူတို့သူတေသနာလုပ်ပြီးတော့ပြောထားတာက Haraka Elyakin လို့ခေါ်တဲ့အဖွဲ့ကအဓိကလုပ်တယ်လို့သူတို့ပြောထားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲ
ကျွန်တော်တို့ဟိုလေလာတွေ့ရှိသလောက်ကတော့2017လောက်ခရဲကဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဗုဒ္ဓဘာသာဖြစ်တဲ့ပြဿနာလေးပေါ်မှာအခြေခံပြီးတော့အထူးသဖြင့်ဦးသိန်းစိန်အစိုးရတက်ပြီးတော့အိတ်မကြဘူးဒီလိုအရေးခင်းတွေဖြစ်ကြတဲ့အပေါ်မှာဒီနိုင်ငံတကာကျန်းဖက်အဖွဲ့အစည်းတွေကစိတ်ဝင်စားမှုကပိုပြီးတော့မြင့်တက်လာတယ်ပေါ့ဒီ Al-Qaeda နဲ့ဆက်ဆက်တဲ့အဖွဲ့တွေရဲ့နောက်ပြီးတော့ GI လို့ပြောတဲ့ Jamaah Islamiyah လို့ပြောတဲ့ Indonesia အခြေစိုက်အဖွဲ့တွေရဲ့သူတို့နဲ့ဆက်ဆက်နေတဲ့အဖွဲ့တွေကနေပြီးတော့ပထမဆုံးဝင်ရောက်ပတ်သက်ဖို့ကြိုးစားလာတဲ့ဟာဦးကျွန်တော်တို့ research အရာတွေ့ရှိရတယ်ပေါ့အဲနောက်ပိုင်းမှာတော့ ISIS ကတို့ပေါ်လာပြီးသူတို့နဲ့မျိုးကွဲသူတို့နဲ့ချိဆက်တဲ့အဖွဲ့တွေလည်းအများကြီးပါလာတာရှိတယ်အဲနောက်ပြီးတော့ဟိုအရင်ကတည်းကမြန်မာပြည်အထူးသဖြင့်ရခိုင်မှာပေါ့နော်တချို့သူတွေကပါကစ္စတန်တို့မှာတို့မှာသွားပြီးတော့အာဖဂန်နစ္စတန်တို့မှာစစ်တွေသွားတိုက်ခဲ့တာတွေရှိတယ
်ဟုတ်ကဲ့ဒီအစီရင်ခံစာထဲမှာပဲပေါ့နော်အတိအကျသူတို့တွေ့ရှိထားတာတခုကဒီ2016ဒီနှစ်ပေါ့နော်ဧပြီလမှာပဲ IS ကဒီစာဆောင်ဖြစ်တဲ့ Dabik မှာဒီဘင်္ဂလားဒေ့ရှ်ကအစ္စလာမ်ရဲ့ဒီအစွန်းရောက်ပေါ့နော်အဘူဣဗရာဟမ်ကနေပြီးတော့ရိုဟင်ဂျာညီကိုတော်တွေအတွက်နော် Y1 ကူညီတိုက်ခိုက်ပေးကြဖို့နောက်မြန်မာပြည်မှာလည်းစစ်စင်ရေးတွေလုပ်မယ်ဆိုတဲ့ပုံစံမျိုးပြောသွားတယ်လို့အတိအကျကြီးရတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါတော့ပထမဆုံးအချိန်မဟုတ်ပါဘူးဒါတော့ပြောတာဒါကလို့ထပ်တယ်လေပြောနေပြီစာလေကျွန်တော်ပြည်တော်ဆိုလို့2013လောက်ခရီးရသူတို့ကဒီကိစ္စတွေပြောနေသူ ISIS ကမကဘူးဒီ Al-Qaeda ကလည်းသူတို့ Al-Qaeda ကဒီ Indian subcontinent မှာရှိတဲ့ operational area ဆိုပြီးသတ်မှတ်တဲ့အခါမှာ Bangladesh ရော India ရောမြန်မာနိုင်ငံရောပါတယ်ပေါ့နော
်ဟုတ်ကဲ့ခုနပြောတဲ့ဒီ India ဒီ subcontinent ထဲမှာရှိတဲ့ Al-Qaeda အဖွဲ့ပေါ့နော်သူတို့ကလည်းသူတို့ရဲ့စာဆောင်ဖြစ်တဲ့ Al-Balaf မှာမြန်မာပြည်ကရိုဟင်ဂျာညီကိုတော်တွေနဲ့နောက်ဖိလစ်ပိုင်ကညီကိုတော်တွေပေါ့နော်ပူပေါင်းပါဝင်တက်ခိုက်ပေးဖို့ပြောတာတွေလည်းတွေ့ခဲ့ရပါတယ်အဲ့ဒီအခါကျတော့အခုလိုဒီ data အတွင်းမှာဖြစ်လာတဲ့အတွက်ပေါ့နော်အဲ့မြန်မာနိုင်ငံဘက်ကနေပြီးတော့ဘလို့မျိုးဒီပြင်ဆင်မှုတွေလုပ်ထားဖို့လုပ်မယ်ထင်တယ
်နှစ်ခုပေါ့နော်တစ်ခုကတော့လောလောဆယ်လက်ငင်းချက်ချင်းရှိတဲ့လူကြုံရေးချင်းချောင်းမှုတွေတတားစီနိုင်မှုလို့ရပေါ့နော်ဒါဒုတိယကတော့ဒီလိုပြဿနာတွေကိုဖြစ်စေတဲ့အရင်းခံပြဿနာတွေဆိုတော့ဒါတွေရှင်းဖို့လိုတယ်အပရမအပိုင်းမှာပြောမယ်ဆိုလို့ရှိရင်ဒီလောလောဆယ်ဖြစ်နေတဲ့လုံခြုံရေးချင်းချောက်မှုပြောမယ်ဆိုလို့ရှိရင်ဒီလိုတိုက်ခိုက်မှုမျိုးတွေပေါ့နော်အထူးသဖြင့်ဒီလိုမျိုးဒါရခိုင်ဘက်ကလည်းမကပဲနဲ့ဒီလိုလူတွေထူထပ်တဲ့နေရာတွေမှာအကြမ်းဖက်မှုတွေမလုပ်လာအောင်ဆိုလို့ရှိရင်တံပြန်အကြမ်းဖက်နေနေရေးအစီအမံတွေတော့အများကြီးလုပ်ဖို့လိုတယ်ဒီတွင်းနေမကဘူးပေါ့နော်နိုင်ငံတကာမှာရှိတဲ့ဒီလိုမျိုးတံပြန်အကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေလည်းအများကြီးဆက်ဆက်ပြီးတော့လုပ်ဖို့လိုတယ်အဲရရှိမှာတော့ကျွန်တော်တို့ရခိုင်ပြည်မှာရှိတဲ့ပြဿနာကိုကျွန်တော်ဒီတိုင်းကြိုင်ထားလို့တော့ပြရအောင်။အဲရခိုင်ပြည်နေကြရှိတဲ့ပြဿနာကဒီလိုအကြမ်းဖက်မှုတွေအကြမ်းဖက်သမားတွေလာပြီးတော့ဒီဟာကိုခုတုံးလုပ်ပြီးတော့အမျက်ထုတ်ဖို့အတွက်သူကရေကန်မြေကန်လို့ဖြစ်နေတာ။အဲတော့ဒါတွေကိုလည်းကျွန်တော်တို့ဘက်ကဟိုရရှိပြဿနာတစ်ခုအနေနဲ့ပေါ့နော်ဒါကိုရရှိမှာဖြေရှင်းရမယ်လို့တော့ကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ။